ကရင်မျိုးသားအစီအယုံကော်တူးလီအုတ်ချုံနယ်မြေအတွင်းမှာမှတ်တမ်းပြုစုထားတဲ့ဆေးဘေးရှောင်ပြည်သူ3သိန်းခွဲကျော်အထိရှိလာကြောင်း KNU ကဩဂုတ်လ16ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကတည်းကကရင်ပြည်နယ်အတွင်းက KNU ကရင်မျိုးသားအစီအယုံထိန်းချုပ်ရာတပ်မဟာ6ခုမှာစစ်ဘေးရှောင်ဒုက္ခသည်ဥယေတိုးလာခဲ့ရမှာအခုဆိုရင်3သိန်း5000ကျော်ရှိသွားပြီဆိုပြီး KNU ဗဟိုသတင်းနဲ့ပြန်ကြားရေးဌာနခွဲရဲ့ဒုတိယတာဝန်ခံစောရွာခွေဒူးက VOA ကိုအခုလိုပြောပါဗျာ။အ
ိုးစစ်ဘေးရှောင်ညာနေတဲ့တက်တဲ့ဒီပေါ်မှာ5000ကျော်ပြီပေါ့။တောင်းနေနေလားဟိုးဟိုးဒီစစ်တပ်အမှန်မသိခင်တော့ကျွန်တော်တို့ဒီအခုဒီစက်မှာညာနဲ့တက်မှန်ဆိုင်ကကျွန်တော်ဒီစစ်ဘေးရှောင်တွေကြည့်ထားပြီးသားလေ
။ဟုတ်ကဲ
့။အဲ့ဒီအနောက်ဘက်ဒီအလုံးမှာဟိုတက်ကျဲမှာတက်ကြရတဲ့ပုံမျိုးကိုညားလာတော့ဒီကဒီတမကောတမ6ခုတင်းတမကောတက်ကြတဲ့ဒီပေါ်လာတော့ကျန်ဒီဒီကဟိုနေဒီပြေးလာတာပေါ့
KNU တမ5နယ်မြေမုထရခရိုင်ထဲမှာတော့ဒုက္ခသည်6000ကျော်ရှိပြီးတမ3နယ်မြေညောင်လေးပင်ခရိုင်ထဲမှာတော့စစ်ဘေးရှောင်6000ကျော်ရှိနေတာပါအခုရက်ပိုင်းအတွင်းမှာတော့ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ထဲမှာလေကြောင်းပစ်ခတ်တာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်ပါဒုက္ခသည်တွေပိုတိုးလာကြောင်းဒေသခံတဦးကလည်းပြောပါတယ
်ညောင်လေးပင်ခရိုင်ဆိုတာကျွန်တော်တို့ဒီကြောက်ကြီးအပိုင်လေဟုတ်ကဲ့ယူတက်မှာတော့တက်မှာတော့တက်ရင်ရှိတက်ရင်ကိုအဲဟိုက်တက်ရင်ရှိကတက်ရင်ရှိဘက်မှာလည်းဒုက္ခသည်ကဟိုအရင်လုံးကလည်းရှိတယ်အခုလည်းပြန်လာလို့မရတာရောကျန်တဲ့ပုံးချောင်းညာနဲ့စီဗီယံဝင်တန်းတွေရောတက်ရင်ကိုယ့်ဘက်မှာခဏခဏဖြစ်နေတာသူကဟိုဟိုနေဖြစ်စစ်ကြောင်းအဟိုက်ပါပါဖြစ်ပြီးတော့တက်ဝင်ဖြစ်နေတာဥမာဒီလိုတစ်ခါကြည့်တစ်ခါကြည့်ရတော့ပြန်လာလို့မရနောက်တစ်ခါနောက်တစ်နေရာမှာရှင်းအဲ့ဒီတစ်နေရာပတ်ဝန်းကျင်ရွာ၄၅ဆယ်ရွာထွက်ကြည့်ရနောက်ဟိုက်နေရာပြန်လာလို့မရနဲ့အဲ့မှာသွားတောင်းတင်ပြီးစုနေရ
KNU တက်မှာ6နယ်မြေဒူးပလာယာခရိုင်ထဲမှာတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတိုက်ပွဲတွေဖြစ်တဲ့အတွက်စစ်ဘေးရှောင်ဒုက္ခသည်တောင်းနေချီပြီးရှိနေတာပါအဲ့ဒီဒေတာကကျေးရွာပေါင်း10ရွာကျော်ဟာနေရမပြောင်းနိုင်ကြသေးပဲတောင်ရင်မြစ်တစ်လျှောက်မှာနေထိုင်နေရတာဟာအခုဆိုရင်8လကျော်9လတည်းရောက်နေပြီးအစားအသောက်နဲ့နေထိုင်ရေးအခက်ခဲတွေကလေးတွေစာသင်ကြားခွင့်မရတာတွေနေရပြောင်းခြင်းပေမဲ့ပြောင်းလို့မရတဲ့အခက်ခဲတွေရှိနေတယ်ဆိုပြီးလေးကေကောစစ်ဘေးရှောင်ဒုက္ခသည်တဦးကပြောပါဗျာ။
ဆရာလည်းအောင်မလဲနေကြဆို9လတည်းဝင်ပြီပေါ့။ဒီနေ့တော့ရောက်ရနေလေ။ကျမတို့ပြေးတာ12လပိုင်း16ရက်နေလေ။ဆိုင်ရတော့ကိုရကိုတည်းတော့ပြင်ချင်တာပေါ့ပြရပေါ့အခုကတော့စားစားတော့နည်းနည်းဖြတ်တော့ကျမဘာဖြစ်လဲဆိုတော့နောက်ဆက်တိုင်းဘယ်ထဲတော့ဆက်ရပေါ့စားစားအလုပ်လည်းဒီလိုမျိုးဝင်နေတော့ကျမတို့လာလာရေးဒီမှာဖက်ကောက်ပြီးဖက်ထိုးကြတယ်လေဖက်ထိုးပြီးအမိုးလေးတော့လောက်တော့ပေါ့ဒီများတဲ့ပြင်ရရောကျမကပြင်ရအောင်မဟုတ်သေးဘူးအဲ့ချက်ပိုက်တာတော့လေအဲ့ချက်မပိုက်ခင်နည်းနည်းလူကရွာခွင့်ပြင်လို့ရတယ်ပေါ့ကျူလက်ရှိရတော့ဘကိကောရောသူပိုက်တာတော့ဘလိကိကောရောအခုလုံးပိုက်တာတော့လေဝါရှိတော့ဘာမှပြန်နေလို့ဒုက္ခတွေဒုက္ခတွေဘယ်တော့မှလည်းပြီးရောမသိဒုက္ခ
KNU ထိန်းချုပ်ရာခရိုင်တွေကနေအတီးပြုတ်နိုင်တဲ့စစ်ဘေးရှောင်ဒုက္ခတွေအရေးအတွက်ကတော့တထုံခရိုင်မှာ6400ကျော်တောင်ငူခရိုင်မှာ8500ကျော်ညောင်လေးပင်ခရိုင်မှာ6100ကျော်ဗိတ်တော်ဝဲခရိုင်မှာ6000ဘူထော်ခရိုင်မှာ6000ကျော်နဲ့စုစုပေါင်းစစ်ဘေးရှောင်3,500ကျော်ရှိတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ထားပါတယ်ရှင်။